စစ်ကောင်စီအားရ ेंजर တွေကိုစစ်သားသစ်စုဆောင်းပြီးစစ်တပ်နံပေးရမှာအစ္စလမ်ဘာသာရေးအခြေခံဂျီဟတ်ဝါဒနဲ့ဟောပြောစည်းရုံးနေတယ်လို့စစ်သားဖြစ်စုဆောင်းခံခဲ့ရတာနဲ့ထွက်ပြေးလာသူတူကိုကူကပြီး American ငြိမ်းချမ်းရေး Institute USIP ရဲ့လေးလာချက်စာတမ်းတစ်ခုမှာဗိုလ်တုံးနေကဖော်ပြပါတယ်တမန်တော်မိုဟာမက်ကိုဖျားသခင်ကလမ်းညွှန်ခဲ့တဲ့အချိန် GS စစ်ပွဲဆင်နွှဲရမယ်။ဘာသာရေးရဆိုရင်မင်းတို့အသက်တွေဆုံးရှုံးရရင်တော့အလဲသာမဖြစ်ဘူးလို့စစ်တပ်နဲ့မှပြောတယ်လို့အသက်22နှစ်အရွယ်အထမစစ်သားစုဆောင်းခံခဲ့ရတဲ့ Rohingya လူငယ်တူကပြောတယ်လို့ဆိုပါတယ်။စစ်ကောင်စီတပ်ဖွဲ့ဝင်တွေကသူ့ကိုတနက်နေ့ချိန်ပြီးရွာကနေခေါ်သွားခဲ့တာလို့ဆိုပါတယ်။သူနဲ့တူစစ်တပ်နဲ့အတူတက်ခဲ့ရတဲ့ Rohingya လူငယ်50လောက်ကိုအာရကတပ်တော် AA အခိုင်အမာရှိနေတဲ့နေရာကိုဆင်လွတ်ခဲ့ချိန်မှာသူဟာ Bangladesh နယ်စပ်ကိုဖျက်ပြီးကော့ပဇာမျိုးကိုအရောက်ထွက်ပြေးခဲ့တယ်လို့ဆိုပါတယ်။စေရေးအတွေ့အကြုံမရှိသူတွေကိုဒီလိုအေးဆုံးမထားတဲ့နေရာတွေကိုအတင်းကျပ်ဆေးလွတ်တာကသေရင်းကိုတွန့်ပို့တာပဲလို့အဲ့ဒီလူငယ်ကပြောပါတယ်။သူတို့နေထိုင်နေတဲ့ရွာရင်းကြတွေအားလုံးစိုးရင်ထိတ်လန့်နေကြပြီးနေဆက်ဖြတ်ကျော်ထွက်ပြေးနိုင်မယ့်အခွင့်အရေးရှိရင်ထွက်ပြေးလိုကြတယ်လို့လည်းပြောထားပါတယ်ညာ။